မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်ကူးစက်မှုတွေမြင့်တက်နေခြင်းကမလိုအပ်ရင်အိမ်ပြေမထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုတော့ဒီကနေ့အောက်တိုဘာလ28ရက်ကနေစပြီးတော့ပယ်ဖျက်လိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖျက်လိုက်တဲ့မြို့နယ်44မြို့နယ်မှာရန်ကုန်တိုင်းထဲကမြို့နယ်က20ပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်မှုကတကယ်ပဲရော့ကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းမတ်ဤတန်စင်ပြောပြပေးပါရှင်
။ရန်ကုန်မန္တလေးမွန်ပြည်နယ်အပါအဝင်အေရဝတီတိုင်းမကွေးတိုင်းပဲခူးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်တွေတွင်ကမြို့နယ်44ခုမှာအောက်တိုဘာလ28ရက်နေ့ဒီကနေ့ကစပြီးတော့ stay at home အစီအစဉ်ကိုပယ်ဖျက်လိုက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုမြို့နယ်တွေမှာပြီးခဲ့တဲ့14ရက်အတွင်းတက်ခွဲတည်ပြလူနာတွေ့ရှိမှုယုံနယ်လာပြီးတော့အစုလိုက်ကူးစက်မှုရော့ကျလာတာကြောင့်အခုလိုမလိုအပ်ဖက်နေအင်ပြေမထွက်ဖို့ကိုကန့်သက်ထားတာကနေဖြေလျှော့ပေးလိုက်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။stay at home season ကိုပယ်ဖျက်လိုက်တဲ့ရန်ကုန်တိုင်းကမြို့နယ်20ထဲမှာပါတဲ့စမ်းကြောင်းမြို့နယ်မှာဆိုရင်အရင်ကလိုကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လိုအပ်တယ်လို့အကူအညီတောင်းတဲ့သူတွေမရှိကြတော့တယ်လို့အခြေအနေပုံမှန်လိုပြန်ဖြစ်နေပြီလို့စမ်းကြောင်းမြို့နယ်ခြေဆိုင်နိုင်ရေးကူညီမှုအသင်းတစ်ခုကပြောပါတယ်
အခုထိတော့ကျွန်တော်တို့ဘာမှဟွာလေးကူညီတောင်းတာလည်းမတွေ့ဘူးခင်ဗျအခြေအနေကလည်းပုံမှန်သွားလာနေကြပါတယ်ခင်ဗျဒီဆန်းနောက်ရက်ကွယ်မှာတော့ကိုဗစ်နဲ့ပတ်သက်ပြီးဘာမှမကြားတော့ဘူးခင်ဗျဟုတ်ကဲ့ရာသီတုပ်ကွေးလေးကနာစီချောင်းဆိုတော့ချစ်ကောင်းဖြစ်နိုင်တယ်ဒီလိုပုံမူတုပ်ကွေးယောဂပုံစံမျိုးကြီးတော့ဝင်လာတော့မကြားမိဘူးခင်ဗျဟုတ်ကဲ့
ပြည်တွင်းမှာကယောဂဖြစ်ပွားမှုအရှိန်မြင့်ပြီးတော့ထိန်းချုပ်ရတဲ့အချိန်ကာလတုန်းကလူနေထူးထပ်ပြီးတော့နေစဉ်လူအများပြားနဲ့ဘတ်စကားတိုးစီးနေရတဲ့ရန်ကုန်လိုနေရာမျိုးမှာကိုဗစ်ဖြစ်သူရေအတွက်ကတရဝင်းတက်ခွဲတီးပြဦးရေထက်မြေပြင်မှာပို့ပြီးတော့များတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်ပေးသူတွေကပြောပါလိမ့်မန္တလေးတိုင်းထဲမှာလည်း stay at home အစီအစဉ်ပယ်ဖျက်ပေးလိုက်တဲ့မြို့နယ်၁၀ခုပါဝင်ပါသေးတယ်။အရင်ကကိုဗစ်ကရောဂါဖြစ်ပွားကူးစက်သူများခဲ့တဲ့ချင်းဤသာဆန်မြို့နယ်ထဲမှာအခုကိုဗစ်ဒီပြည့်လူနာမရှိသလောက်ဖြစ်သွားပြီလို့ချင်းဤသာဆန်ပရဟိတာကွန်ရဲ့တာဝန်ရှိသူတယောက်ကပြောပါသေးတ
ယ်။ချင်းဤသာဆန်ထဲမှာတော်တော်သားသွား။ကိုဗစ်ဖြစ်ခဲ့ကအခုကျန်လုံးဝမကျင်းသလောက်သွားတယ်။အခုရာသီတုပ်ကွေးကတော့ဖားတဲ့လူတွေကတော်တော်များတော့များတယ်။သူကပြည့်နှစ်ရဲ့ဆိုရင်အဲ့လိုကျင်းချပြီးပျောက်သွားတာ။ကိုဗစ်ကမရှိသလောက်ကိုသွား
ပြည်တွင်းမှာကိုဗစ်တတိယလိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့ကျောင်းတွေကနေတဆင့်အစုလိုက်ယောဂါကူးစက်မှုတွေတွေ့ရှိခဲ့ပါတယ်။ဘကိုတိုင်းလက်ပတန်းမြို့နယ်မှာဈေးကနေတဆင့်ကိုဗစ်ကရောဂါအများအများကူးစက်မှုတွေရှိခဲ့ရကနေအခုတော့ပိုးတွေ့သူအတီးပြူလူနာတော်တော်လေးလျော့သွားတယ်လို့ဒီနေ့ကိုအယောက်260ဝန်းကျင်စစ်ဆေးပေးနေတဲ့ကျန်းမာရေးဝန်ထမ်းတယောက်ကပြောပါသေးတယ်
။ဟိုအရင်လိုတော့မဟုတ်တော့ဘူးအရင်ပါသွားပြီပေါ့။တစ်ဖက်ခြေလောက်ကြမှာတယောက်လောက်တွေ့ရင်၄ယောက်လောက်တွေ့ရင်အဲအဲ့လိုပဲရှိကြတာပေါ့ဟုတ်အခုကတော့တီးတဲ့အချိန်ကဟိုလူတွေကသူတို့ဖြားတဲ့နာရီကိုဒီကိုဗစ်ကြောင့်လို့ပဲသူတို့ချိန်ခဲ့ပြီးမှတစ်ခါလေးသူအများအပြည့်မှာတွေ့နေကြတာရှိကြတာပေါ့နော်ဒီပြာကြီးတဝေးတွေလည်းဆေးရုံမလာရဲကြတော့လေစစ်မှာဆိုခြေကန်းတွေကအပြင်တွေမှာအားတွေတွေပဲပို့တော့များတယ်
ကိုဗစ်တတိယလိုင်းအရှိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးတော့ကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့တာပါ။အဲ့မြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပယ်ဖျက်နေတာအခုဆိုရင်မြို့နယ်50ရှိပါပြီ။ဒါပေမဲ့လည်း stay at home အစီအစဉ်ထုတ်ပြန်ထားတဲ့69မြို့နယ်ကျန်ရှိနေသေးတာပါ။ရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အခြေခံပညာသင်ကျောင်းတွေကိုအခုအောက်တိုဘာလကုန်ထိဆက်ပြီးတော့ပိတ်ထားပါရှင်။